ရာဒီဥဒုပူပြင်းလာတဲ့အပြင်အနီမျိုးလို့ခေါ်တဲ့အပူလိုင်းကြောင့်မြန်မာနိုင်ငံအလဲပိုင်းကဒေသတချို့မှာရေစားပါမှုပြဿနာနဲ့ကြုံနေရပါတယ်။လမ်းပတ်အဆက်အသွယ်ကောင်းတဲ့တချို့ရာတွေကိုရေပေးဝေရေကူညီတွေရောက်ပေမဲ့တချို့ရာတွေမှာတော့အခုညီလုံးဝမရပဲဖြစ်နေတာပါအကြောင်းစုံကိုဆက်သွယ်စုံစမ်းထားတဲ့နန်းလောင်ကတင်ပြပေးထားပါတယ်ရှင်။
ကဘာရာဒီဥဒုပူပြင်းလာတဲ့ပြင်အနီမျိုးလို့ခေါ်တဲ့အပူလိုင်းကြောင့်မြန်မာနိုင်ငံအလဲပိုင်းအနီးအသေးသားမှာမိုးခေါင်ရေရှားမှုတွေနဲ့ဆူဆူဝါရင်ဆိုင်နေရပါတယ်။လွင်ဒီကောင်ဆံပြီးတော့တပင်ကြီးတွေတိမ်ရှိတဲ့မကွေတိုင်းတောင်တွင်ကြီးမြို့နယ်ထဲမှာရှိတဲ့ရေထွက်ကြီးကြီးရွာမှာတော့လူတွေအတွက်တာမကကျွဲနွားတရိတ်ဆန်တွေအတွက်ပါတောက်တုံးရေပြက်လက်မှုနဲ့ကြုံနေရတာပါ။တောင်တွင်ကြ
ရေရွက်ကြီးကပဲပြန်လာတယ်ရေရွက်ကြီးမှာကျွန်တော်တို့ရောက်ပြီးလိုက်စစ်ဆေးနေတယ်ခင်ဗျအဲရေရွက်ကြီးကရေရွက်ကြီးကအခုတောက်တုံးကြီးကိုမလွယ်တော့ဘူးရေရွက်ကအကုန်လုံးခန်းချောက်လိုက်နေပြီအဲဟိုရွာနဲ့ဟိုတမိုင်းတော့ဝေးတဲ့ရှောင်းလေးထဲမှာလက်ရက်တွေညက်ပြီးတော့အမှခတ်နေရတယ်ပေါ့နော်အဲ့လိုပုံစံကျနေနေရတယ်ခုအဲတောက်ကြီးနဲ့ဟိုကတုံးကြီးကြတော့ခုနတောက်တုံးတုံးကြီးကြတော့နည်းနည်းညတုံးရတာပေါ့ရွှေသားတုံးရတာပေါ့အဲကျွန်တော်သတိစံအတွက်ကြတော့လေကျွန်တော်တို့ကဒီရွာနဲ့တမိုင်းတော့ဝေးတဲ့အမှကန်လေးတကန်ကြီးအဲ့ဒီကန်တော့မိခိုးရတာပေါ့
ပခုတ်ကူနဲ့မြိုင်ဖက်မှာလည်းရေရှားပါမှုနဲ့ကြုံနေရပေမဲ့လွန်ခဲ့တဲ့အနှစ်30လောက်ကတူပေးခဲ့တဲ့ဆက်ရည်တွင်တချို့မှာသုံးလို့ရနိုင်လောက်တဲ့ရေပမာဏအနည်းငယ်ဆက်ရှိနေပေမဲ့လည်းလုံလောက်မှုမရှိပါဘူးလက်ရှိမှာတော့ဒေတာရင်းကရေအလူရှင်တွေကအထူးကအကူအညီပေးနေတယ်လို့မန္တလေးမြို့ဦးမင်းဆွေဒေါက်ခင်သေးဖောင်ဒေးရှင်းကရေရရှိရဲ့အထူးတာဝန်ခံဦးအောင်ဆွေဟင်းကပြောပါတယ
်အထူးကတော့ကျွန်တော်တို့ဒီမကွီတိုင်းပခုတ်ကူမြို့နယ်မြိုင်မြို့နယ်ဒီဒေတာတွေကအဲ့နှစ်တိုင်းလဲရှားတယ်ကဟုတ်တယ်အပူဇင်းတအားများတော့ကြကျွန်တော်တို့ကိုယ်တိုင်သွားရောက်ပြီးရွာစင်းတွေကိုလိုက်ကြည့်တဲ့အခါမှာသူတို့တောက်တုံးရေကန်နေညီရေကန်နေပေါ့လေရေကန်တွေကတော်တော်လေးကိုရေနေနေပြီအဲလုံလောက်နေတဲ့သဘောတော့မရှိဘူးဗျသူတို့ကတကယ်လို့ဟိုပါပေါ့အဲ့ဒီမှာအချိန်လေးတစ်စုံတရာကြောင့်ဟိုပေါ့လိုအပ်သွားတယ်ဆိုရင်သူကဟိုကျေးလက်ဒေသကျွန်တော်တို့ယုံရှိတယ်ကြအဲ့မှာညိုင်နေမှာညိုင်မျိုးမှာလည်းတွေ့ခဲ့တယ်ကျေးလက်ဒေသဖွံ့ဖြိုးရေးယုံနေဗျပြောင်းနေနေမှာတောက်ရည်တွေကိုကားနေနဲ့ပို့ပေးတယ
်ဗျပခုတ်ကူနဲ့မြိုင်ဖက်ကတစ်ပလွေကုန်းရွာတိုင်းရှိလက်ဆက်ကန်အနောက်ရွာမင်းကြမြောက်ရွာဆိုတဲ့ရွာတွေကကန်တချို့မှာရေရွေရှိနေသေးတာကြောင့်တခြားရွာတွေကလာတဲ့ရတယ်လို့ဆိုပါတယ်မြိုင်မြို့နယ်အနောက်မြောက်ဖက်ကမင်းတကြမြောက်ရွာအင်းရောင်ချေရွာနဲ့ကန်ကြီးရောချေရွာတွေမှာတော့တောက်သုံးရည်တွေခန်းချောက်ပြီးတော့လိုအပ်ချက်အတိုးလေးရှိနေတယ်လို့ဦးအောင်ဆွေဟင်းကပြောပါတယ်ရွာတွေကတောင်းဆိုလာရင်ကျေးလက်ဒေသဖွံ့ဖြိုးရေးယုံကနေအလူရှင်တွေအစိုးရပေးတဲ့ဘတ်ဂျက်နဲ့ဒေသခံလူမှုကွန်ရက်အဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့တောက်တုံးရီကိုကားတွေနဲ့ရွာအရောက်သွားလူပေးတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းသွားလာရင်အလွန်ခက်ခဲတဲ့ဒေသအဖို့တော့ဒီအကူအညီတွေရဖို့အခက်ကြုံနေရတာပါ။တောင်ရင်ကြီးမြို့ပေါ်ကတချို့အပိုင်းတွေမှာလည်းရေရှားပါနေတယ်လို့အင်ချီ150ဝန်းကျင်ရှိတဲ့လဲပွဲကြီးကျေးရွာမှာလည်းတောက်တုံးရီရှားပါနေရပါတယ်။တောင်ငြိမ်းမြို့ပေါ်ကအခြေအနေကိုတော့ဒေတာခန်မမမစိန်ကအခုလိုပြောပါတယ်
။တုံးရက်ကွက်လောက်မှာရေရှားပါမှုဖြစ်တယ်ဆီ။အမတ်နည်းနည်းပဲမြို့ပေါ်ကတော့ဒီဟိုရွာတွေတော့မဆိုးဘူးပေါ့မရင်အဲ့လိုမျိုးကျေးရွာတွေကရမ်းရေးကြီးနေလို့ဖြစ်နေတယ်။ရွာတွေမှာကျတော့မြို့ပေါ်မှာကျတော့ဘာပဲဖြစ်ဖြစ်ဒီမိတဲ့ကားတွေနဲ့ဘာညာလိုက်ပြီးရေဝေတဲ့ဥစ္စာမြို့ပေါ်မှာရှိနေတဲ့ဟိုဌာနဆိုင်ရာတွေကလိုတဲ့ချိန်ကကျတော့အဆင်ပြေတယ်။ဒါပေမဲ့ကျေးရွာတွေအဆင်ကျတော့လည်းမမီဖြစ်နေအမတ်ရဲ့
အဲ့ဒီမျိုးရာဒီဥရုကြောင့်ရေပြတ်လက်မှုတွေကြုံတွေ့လာရနိုင်တဲ့အတွက်အခုကြာရောက်တဲ့တင်းကြံကာလအတွင်းရေချွေတာတုံးကြဖို့ဆိုပြီးအာဏာပိုင်တွေဘက်ကတိုက်တွန်းမှုတွေရှိနေပါတယ်။ပုံမှန်အားဖြင့်မြန်မာနိုင်ငံအလဲပိုင်းဒေသတွေမှာနှစ်စဉ်နွေရာသီရောက်တိုင်းရေပြတ်လက်မှုကြုံရလေးရှိပေမဲ့လို့ဒီနှစ်မှာတော့အရင်ကာလထက်စောပြီးအခုလိုရေရှားမှုကြုံလာရတာပါ။အခုနှစ်မှာဖြစ်တဲ့ပြင်းထန်တဲ့အဲ့ဒီမျိုးရာဒီဥရုကြောင့်ပြီးခဲ့တဲ့လကတည်းကမြန်မာနိုင်ငံကတိုင်းနယ်ပြည်နယ်၉ခုမှာရေပြတ်လက်မှုတွေစတင်ဖြစ်ပွားနေပြီလို့ကျေးလက်ဒေတာဖွံ့ဖြိုးရေးဦးစီးဌာနက VOA ကိုပြောခဲ့ပါတယ်။ပြင်းထန်တဲ့အဲ့ဒီမျိုးရာဒီကြောင့်2016နွေရာသီအတွင်းတနင်္ဂနွေလုံးကျေးရွာပေါင်း1900ကျော်မှာရေပြတ်လက်နိုင်ခြေရှိတယ်လို့လည်းကျေးလက်ဒေတာဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနကခန့်မှန်းထားပါတယ်ရှင်။